ီအပိုင်းတွင်းမှာပဲတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ခဲ့တဲ့လက်ပတောင်းတောင်ကျင်းကြီးစီမံကိန်းနဲ့ပတ်သက်လို့စလင်းကြီးမြို့နယ်ရဲအာဏာပိုင်တွေနဲ့အုပ်ချုပ်ရေးမှုဦးဆောင်ပြီးတော့ဒီကနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒေသခံတွေဘက်ကလောက်လေးကွာနဲ့စပြီးပြစ်ခတ်တာကြောင့်သူတို့ဘက်ကတနက်တွေနဲ့ပြန်ပြီးပြစ်ခတ်တာလို့ရှင်းလင်းခဲ့ပြီးဒေသခံ50ထက်မနည်းကိုပုံမှန်၄ခုနဲ့တရားစွဲထားတယ်လို့ပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်ပတော့တောင်ကျင်းနီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တယ်ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဆုံးရက်အကြာမှာတော့စလင်းကြီးမြို့နယ်ဒူရဲမှုနဲ့အထွေထွေအုပ်ချုပ်ရေးမှုဦးဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းရခဲ့တဲ့မုံရွာချေစိုက်သတင်းတော်တူဖြစ်တဲ့ကိုကောက်ခန့်လင်းကအခုလိုပြောပြပါတယ
်စလင်းကြီးမြို့နယ်ရဲမှုခေဝင်ကနေပြီးတော့လက်ပတော့ဒေသခံတွေကနေပြီးတော့နေကွာနဲ့စပြီးလို့မို့သူတို့ဘက်ကနေပြီးတော့ဒီအားတော့ဆုခွင့်ရတာလို့ပြောတယ်။အဲလက်နဲ့တရားဒီစီဇန်နေတာတရားစီဇန်နေတုံးလို့ကျွန်တော်မေးတဲ့အခါကျတော့အဲ့ဒီမှာသူကတူတူဒီနိုင်ငံထုတ်စီဇန်နေနဲ့ပေါ့နော်အလက်အချက်ပေါင်း60ကျော်ပြစ်ခတ်မှုရှိတယ်။နောက်တစ်ခုကကျတော့နေယူဖို့နှလုံးနဲ့ပြစ်ခတ်မှုတွေရှိတယ်လို့အဲ့ဒီမှာဒီလေးကနေပြစ်တဲ့အခါမှာဒေသခံတွေရဲ့ပြစ်ခတ်မှုကြောင့်ပေါ့နော်သူတို့ရဲအင်အားပေါ့နော်ဒီရဲ6လောက်တန်ရန်ရတယ်လို့ပြောပါတယ်ဗျ။အဲနောက်တစ်ခုကကျတော့ဘာကြောင့်ဒီလိုမျိုးဒီအားလုံးဆုခွင့်ရတာလဲလို့မေးတဲ့အခါကျတော့ဒါသူတို့ပြောတယ်အထက်ကမိတ်ရသူကလောရတာလို့ပြောတယ်ဗျ။ဒီကံနေနဲ့ညီနိုင်ပြီးတော့ဖြည့်ရှင်းလို့ရောဒီကံနာမရနိုင်ဘူးလားပြောတဲ့ခါကျတော့အဲ့လိုမျိုးလဲသူတို့အဆင်မပြေလို့မို့အထက်အမိန်ပေးရပေါ့ညှိကြတဲ့အရာသူကလောရတာလို့ပြောပါတယ်ခင်ဗျာဒါပေမဲ့ဟိုနောက်တစ်ခုထူးခြားတာကပါလဲဆိုတော့ဒီကံနေကိုကြည့်တော့ဗာဒီနဲ့ဖြစ်တာဟာတော့သဘောရုံးနဲ့ဖြစ်တာလို့ပြောပါတယ်ရေမှုကိုယ်တိုင်ကတော့ဒီ
လက်ပတော့တောင်ကျင်းနီစီမံကိန်းမှာအတုံးပြုတဲ့ကျောက်ဆယ်ဆောင်တဲ့ကားတွေကိုခွင့်ပြုချက်မရပဲစဲဆောင်ထုတ်ယူမှုတွေလုပ်နေတာကြောင့်ဆိုပြီးဒီဇိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရကျောက်ဆယ်ထုတ်လုပ်မှုတွေကိုမလ26ရက်နေ့ကအကန့်အသတ်မရှိပိတ်သိမ်းလိုက်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်တနက်နဲ့ပြစ်ခတ်ခံရပြီးတဲ့နောက်ပြည်မမှုဖြစ်နေတဲ့အခြေအနေတချို့ကိုရှော့ချနိုင်ခဲ့ပြီးမြေဒေသခံတွေကိုတရားစွဲဆိုတဲ့ကိစ္စတွေကိုတော့အာဏာပိုင်တွေကဆက်လက်လုပ်ဆောင်နေတာပါ
ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာလက်မတော်တော်ဒေသခံပေါ့နော်ဟောဒေါ်တန်းညနဲ့ဦးဝင်းကျော်ခေါင်းဆောင်တဲ့ဒေသခံလူဦးရေ50ကျော်ကိုသူတို့ကိုဒီလက်တော့ကိုပြန်လည်ပြစ်ခတ်မှုအနေနဲ့ဆုံးမ၄ခုနဲ့အမှုကွန်လာလာရှိပါရခင်
ဗျာ။ဒင်းလာရှင်းလင်းပွဲနဲ့ပတ်သက်လို့အာနာပိုင်နေဘက်ကိုအကျဉ်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်နည်းနည်းလို့မရခဲ့ပါဘူး။မလ28ရက်နေ့မှာပဲပဲခူးတိုင်းပြည်မြို့မှာလည်းလက်ဘရောင်းတောင်မှာတနက်နေ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။လက်ဘရောင်းတောင်ကျင်းပြီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကုမ္ပဏီတွေကြားမှာ2021ခုနှစ်လောက်ကစပြီးပြင်းထန်မှုတွေဖြစ်လာတာပါဒီအတွက်လက်ဘရောင်းတောင်ကျင်းပြီစီမံကိန်းအနီးကကျေးရွာတွေကိုပုံမှန်144ထုတ်ပြန်ထားခဲ့ပါတယ်။ရှီဟောင်းတာသနီကအဆောက်အဦဖြစ်တဲ့လေရီတိန်ကိုဖြိုဖျက်ပြီးလုပ်မဲ့စီမံကိန်းနဲ့ပတ်သက်လို့ပင်္ဂအများစုပါတဲ့သပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2022ခုနှစ်ထဲမှာနှိမ်နှင်းခံရပါတယ်။အဲ့ဒီကာလမှာပင်္ဂအပါတီရလောက်ဟာနှိမ်နှင်းမှုတွေအတွင်းမီးလောင်ဒဏ်ရာတွေရခဲ့တာပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးကအစီရင်ခံစာတစ်ကောင်ထုတ်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်တဲ့ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က69ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်။အစိုးရတက်လက်ထက်ပြီးခဲ့တဲ့6လအတွင်းမှာတော့နိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာတန်း20ဝင်ငွေရရှိခဲ့တယ်ဆိုပြီးမြမအစိုးရဘက်ကထုတ်ပြန်ထားတဲ့လက်ပတော်တောင်ကျင်းပြီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာပါ။ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူတဲ့စီမံကိန်းကိုမလုပ်ဖို့ဒေသခံတွေရဲ့နေရာတွေကိုသိမ်းပြီးလုပ်ဆောင်နေတဲ့စီမံကိန်းကိုကန့်ကွက်မှုအရှိန်တစ်စတဲ့တစမြင့်တက်လာပြီးမဲ့လဲသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုယ်တိုင်ဖြေရှင်းဖို့အခက်အခဲတွေရှိနေတာကြောင့်ပြည်တော်စုလက်တော်ကိုတင်ပြီးဆုံးဖြတ်ရမယ်လို့လည်းသတိတိုင်းစလင်းကြီးမြို့နယ်ကလက်တော်ကိုယ်စားလှယ်တွေကပြောပြကြပါရဲ့ရှင်။